Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကားနေ2020ဒီဇင်ဘာလ26ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။အခုတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးပါမယ်။ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့နေတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလေချောင်းနဲ့လာမဲ့ခီးတယ်တိုင်းကိုဗစ် -19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြေညာနေမှာကြေညာပါတယ်ဗြိတိန်နဲ့တခြားနေရာတွေမှာဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံအများပြားကခီးတွားကန့်သတ်မှုတွေထုတ်ပြန်နေတာဖြစ်ပြီးအမေရိကန်ကအခုနောက်ဆုံးမှကြေညာခဲ့တာဖြစ်ပါတယ်ခီးတယ်တွေအနေနဲ့လင်းမစည်းခင်၃ရက်အတွင်းဒီရောဂါပိုးရှိမရှိစမ်းသပ်ထားဖို့လိုပါတယ်။ CDC ကတောက်ကြံနေမှာလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဒီကန့်သတ်မှုအမိန့်ဟာတနင်္လာနေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ဒီပိုးသစ်ဟာငကိုရှိပိသားပိုးထက်ပိုးပြီးကူးစက်လွယ်ပုံရသလိုနိုင်ငံတွင်းမှာလှိမ့်လင်းနေနေပြန့်နှံ့နေကြောင်းပြီးခဲ့တဲ့သတင်းပတ်တည်းမှာဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာပါ။ဒါပေမဲ့ဒီပိုးကြောင့်တည်ဆောက်မှုပိုလာတာဒါမှမဟုတ်ယောဂပြင်းပြင်းထန်ထန်ခံစားရတဲ့ဆိုတဲ့အထောက်အထားတွေတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဗြိတိန်နိုင်ငံမှာပြန့်ပွားနေတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်ကြောင့်ပြင်သစ်နိုင်ငံကဗြိတိန်နဲ့ထိစပ်နေတဲ့နယ်စပ်ကိုပိတ်လိုက်တဲ့နောက်မှာဗြိတိန်ဘက်ကလာတဲ့ truck ကအမြောက်များပိတ်မိနေပြီး Christmas နေ့မှာတော့အဲ့ဒီပိတ်မိနေတာတွေကိုရှင်းလင်းဖို့အတွက်ဗြိတိရှ်စစ်သား1000လောက်ကြိုးပမ်းနေကြပါတယ်။ဗြိတိန်အရှိတောင်ပိုင်းမှာသူတို့ရဲ့ကားတွေထဲပိတ်မိနေကြတဲ့နိုင်ငံတကာ truck ကမောင်းသမား4000လောက်ဟာတောက်ကြံနေမှာတော့အခြေအနေနည်းနည်းတိုးတက်ခဲ့ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းကိုသွားဖို့အင်္ဂလိပ်ရေလက်ကြားကိုဖြတ်တဲ့ဆွဲသင်းဘုံကိုတက်မဲ့သူတို့ရဲ့ယင်တွေကိုအစင်လိုက်တင်ပေးလာတဲ့အခါမှာဒီ Dover စိတ်ကန်းတဝက်ကယင်ကြောလဲပိတ်မနေတော့ပဲတဖြည်းဖြည်းအဆင်ပြေလာတာဖြစ်ပါတယ်။စစ်သားတွေကယင်ကြောလမ်းညွန်တာနဲ့ယင်မောင်းတွေအတွက်ဆေးစစ်တဲ့အစီအစဉ်တွေမှာကူညီပါတယ်။ဆေးစစ်ပြီးပိုးမတွေ့ရသူကိုပဲပြင်သစ်နိုင်ငံတဲကိုဝင်ခွင့်ပေးတာပါ။ရုရှားဆော့ပေါ်ရှင်းရှင်းပွင့်ပွင့်ဝေဖန်သူအလက်ဆီနဗယ်နီရဲ့အဂရိတိုက်ဖြတ်ရေးဖောင်ဒေးရှင်း FBK အတွက်ဆောင်ရွက်နေသူရှေ့နေလူဗော့ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရပြီးအခုသူမကိုစစ်ဆေးမေးမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။သူမဟာ FSB နဲ့ဆက်နွယ်နေသူတူရဲ့အခန်းအကားကိုတောက်ခေါက်မိတဲ့အတွက်ငယ်မြကျူးကျော်မှုနဲ့စစ်ဆေးဖို့ခေါ်ယူရခံရတယ်လို့အဖွဲ့အညွှန်ကြားမှုကပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ဒဏ်အခမ်းအနဆုံးရန်ကုန်မှာဆက်လက်ကာကွယ်နှိမ်နင်း Stop COVID-19 Campaign အဝါရောင်လှုပ်ရှားမှုကိုတိုင်းဒေသကြီးဝန်ကြီးချုပ်ဦးဆောင်ပြီးမနေ့ကစတင်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိမှုအရင်ထောင်ကနန်းကနေအခုရာကနန်းအဆင့်ထိဖြစ်လာချိန်မှာဒီရောဂါရပ်တန့်ရေးလှုပ်ရှားမှုကြီးကိုနေရာနှံ့လှုပ်ဖို့အတွက်စတင်လိုက်တယ်လို့တိုင်းကျန်းမာရေးဦးစီးမှုဒေါက်တာထွန်းမြင့်က VOA ကိုပြောပါတယ်။အဓိကကိုဗစ်စီကံကြီး၃ချက်ဖြစ်တဲ့နှကောင်းစီတက်တာလက်ဆေးတာခက်ခွာနေပါဆိုတာတွေကိုပြည်သူအလုံးအသိပေးသတိပေးလိုက်နာတဲ့ပုံမှန်ဘဝအသစ်အပြုတ်မှုတွေပြောင်းသွားဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်ဒီစီကန်းတုံးချက်ပါအဝါရောင်ဆိုင်ပုံနဲ့စာတန်းတွေကိုထင်သာမြင်သာတဲ့လမ်းမှာလမ်းဆောင်ဓာတ်တိုင်စီဘတ်စကားရထားတွေမှာအနှံ့ကတ်သွားမှာဖြစ်ပါတယ်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ32,000ကျော်ရှိပြီးသေဆုံးသူကလည်း2,552ဦးရှိနေပါပြီရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်နဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တရုတ်ဈေးကွက်ကို EU ကုမ္ပဏီတွေပို့ပြီးလန်လန်မီလာစီပါဝင်မဲ့ EU တရုတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်ဆောင်ချစ်ပြတဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်နှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပြီးနှစ်ကုန်တဲ့အထိဒီသဘောတူညီချက်ရပါမလားဆိုတဲ့တန်တရားတွေရှိနေချိန်မှာအခုလိုပြောကြားလိုက်တာပါတရုတ်နိုင်ငံကိုအများဆုံးကုန်ပစ္စည်းတင်ပို့နေတဲ့ဂျာမနီကတွန်းအားပေးခဲ့တဲ့နောက်မှာ EU တရုတ်သဘောတူစာချုပ်အပိသက်ချုပ်ဆိုရေးနှိစက်လာပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ EU အရာရှိတွေကပြောကြားခဲ့တာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေပြီးတင်ပြပေးမှာကတော့ Christmas အထူးစီစဉ်တဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်။နားဆင်နိုင်ပါပြီ။
မင်္ဂလာရှိတဲ့ Christmas ချိန်ဟာဖြစ်ပါလိမ့်ရှင်။မကြခင်ကုန်လွန်တော့မယ့်2020ခုနှစ်ကတော့200ကျော်ကာလအတွင်းမှာအဆိုးရွားဆုံးရောဂါကပ်ကူးစက်ရောဂါကပ်ဘေးကြီးနဲ့ကြုံဆုံခဲ့ရတယ်။ လူသားအလုံးကိုကန့်ချမမျက်နှာသာမပေးလာတဲ့နှစ်ဖြစ်ပါလိမ့်ဒီတော့လေဒီလိုကြုံတွေ့ကြရတဲ့အခြေအနေဇုံးနဲ့အညီအလုံးလူနေမှုပုံစံတင်မှာရှင်သန်နေထိုင်ဖို့စူးစမ်းခဲ့ရတာပါဒီတော့ဒီနှစ်အတွင်းထူးထူးခြားခြားအဖြစ်ပြက်လေးတွေအများစုကလည်းဒီကိုဗစ်ကပ်ပြီးအခြေအနေပေါ်မူတည်ပြီးဖြစ်ပေါ်ခဲ့တာပါဒီနှစ်စာထူးခြားဆန်းပြဖြစ်ရလေးတွေကိုကိုငိမ့်ညံမက်ကင်ဖြူတိုရုံနဲ့အတူတင်ပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုဗစ်ရောဂါသတင်းစိုးတွေကြားတဲ့အခါကျမရေးဆိုင်ရာထူးထူးခြားခြားသတင်းကောင်းလေးကိုအရင်ဦးဆုံးပြောပြပေးချင်ပါတယ်အသက်တရလေးနှစ်ရွယ်ဖွားဖွားကြီးကတော့ကိုဗစ် -19 ရောဂါဖြစ်ပြီးတော့ဒီဇင်ဘာလလင်မှာပဲပြင်ပြောင်းမလန်ထူလာတာပါဖဖအယ်လီနာကိုစပိန်နိုင်ငံမက်ဒရစ်ဆေးရုံမှာတင်ထားခဲ့ရတာဖြစ်ပြီးတော့သူဆေးရုံကဆင်းဝင်ရတော့ဆရာဝန်တွေ၊နတ်စ်မတွေနဲ့ဆေးရုံဝန်ထမ်းတွေအားလုံးလက်ခုပ်လက်ဝါးတီးပြီးတော့ဝမ်းပန်းတသာနှုတ်ဆက်ခဲ့ကြပါသည်။ဖဖကြီးကပထမကိုရိုနာဗိုင်းရပ်စ်ပိုးကူးခံခဲ့ရတာဖြစ်ပါသည်။နောက်တော့အဆုတ်အေးမီယောဂါပါဆက်ဝင်သွားတာပါ။သူ့ကိုကိုဗစ်ယောဂါသည်တွေထားတဲ့အပိုင်းမှာ14ရက်နှစ်ပတ်ထားခဲ့ရတာဖြစ်ပြီးတော့အဲဒီ Gregoria Maranon ဆေးရုံကနေပြီးတော့ကိုဗစ်ယောဂါဖြစ်ပြီးတော့ပြန်နလန်ထူလို့ဆေးရုံဆင်းနိုင်တဲ့4149ရောက်မြောက်ပြန်ကောင်းလူနာဖြစ်ပါသည်ဖဖွားကြီးအလီနာကသူကျန်းမာရေးပူကောင်းမှုမျှော်လင့်ပါတယ်တီကက်ဘေးယောဂါကြီးလည်းမကြခင်မှာပြီးဆုံးသွားမယ်လို့ဆုတောင်းပါတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်ဒီလိုမျိုးကဘာမှာကိုဗစ်ယောဂါကူးစက်မှုကျကျပြင်းပြင်းဖြစ်ပေါ်တာကတော့2020သုံးလပိုင်းမှလာမှာဖြစ်ပါတယ်ဒီမှာလူအများစုဝေးတဲ့နေရာတွေမှာအသွားအလာကန့်သက်တာတွေအခမ်းအနားဖျက်ပစ်တာတွေစပြီးတော့တွေ့လာရပါတယ်
American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးအများပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။အများပြည်သူလာရောက်ကြည့်ရှုနိုင်တဲ့ပြတိုက်တွေကိုလည်းပိတ်ထားပေမဲ့တလိမ့်ဆန်ယုံလိုပြတိုက်တွေမှာတော့တလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ Illinois ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်ငါပြတိုက်ဟာအခုလိုပြတိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းငှက်ကလေးတွေကိုပြတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပ
ါဒါကတော့ကိုဗစ်ကပ်အစမှာလွတ်လပ်မှုအရသာရခဲ့ကြတဲ့ပင်ကွင်းငယ်လေးတွေပါကမ္ဘာလူသားအလုံးကြုံကြရတဲ့ကိုဗစ်ကပ်ပေးကြီးထဲမှာနေထိုင်ကျင်လည်ဖို့ဆိုရင်တော့အလုံးတွေမရှိမဖြစ်လိုအပ်တာကနှကောင်းစီတွေဖြစ်ပါတယ်နော်ဒီမှာရေးတန့်မှုနှကောင်းစီကအစစိမ့်စီချဲနှကောင်းစီအစုံအစီအပြေတက်တာမှုရှူတော့အဖိုးထံဒီဇိုင်းဆက်မှုရှူတော့ဗပောင်းစုံကနေပြီးတော့တီထွင်ဖန်တီးတဲ့နှကောင်းစီတွေထွက်လာတာတွေ့ရပါတယ
်။အစ္စရေးနိုင်ငံကလက်ဝဲရေတနာရောင်းတဲ့ညီဘဲကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှကောင်းစီတစ်ခုကိုရွှေအစ်စ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှကောင်းစီဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမီမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။အရှိကာရက်ရွှေနဲ့ပြုလုပ်ထားပြီးတော့စိန်အလုံးပေါင်း 3600 စီချဲထားပါတယ်။ဗရင်ပညာရှင်25ယောက်စုပေါင်းဖန်တီးခဲ့ရပြီးအလှအပအတွက်သာမကအထဲမှာလည်း N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လည်းအသုံးဝင်မှာပါ။ဒီနှကောင်းစည်းကိုဝယ်ယူသူအနေနဲ့အမြဲတမ်းဝတ်ပါမလားဆိုတာမသေးကြပေမဲ့ဝတ်တော့ဝတ်မှာပါလို့ Diver လက်ဝတ်ရည်တနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှထရာပီနယ်ပူနင်းမြို့ကလူတစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအစ်စ်နဲ့လှုပ်ထားတဲ့နှာခေါင်းစည်းတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာဘရေးဆီယာတစ်ယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန် 50 ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ 3,890 ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှကောင်းစည်းအပြင်ရွှေလက်ကောက်တွေလက်စွပ်တွေစွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှကောင်းစည်းကသူ့ကိုယောဂပိုးကနေတကယ်ပဲကောက်ွယ်ပေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကောက်ွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအနောက်ဖက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကစူရတ်မြို့မှာလည်းစိန်စီထားတဲ့နှကောင်းစည်းတွေကိုရောင်းချနေပါဗျာ။ကိုရိုနာကပ်ရောဂါကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှကောင်းစည်းတွေမှာရေတနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရေတနာဆိုင်ပိုင်ရှင်ကပြောပါဗျာ။စိန်အစ်စ်တွေစီချဲထားတာကြောင့်နှကောင်းစည်းတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျသင့်ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှကောင်းစည်းတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးက
ကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ။အစ္စရေးနိုင်ငံကတီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီးထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစေမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass Company ကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအသောက်ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲရီစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့စားတောက်တွေစားတောက်ရမှာတော့ပေးပွားကုန်မဲ့အလားအလာရှိပါတယ်ဒီနှာခေါင်းစည်းပုံစံအတွက်မှတ်ပုံတင်ပြီးသားဖြစ်သလိုနှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လည်းစီစဉ်ထားပါတယ
်ထိုင်းနိုင်ငံကဒီဇိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ပြားပေါ်မှာကာတွန်းဇက်ကောင်တွေရုပ်ရှင်ဇက်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ပြားတွေရောင်းရလွန်တဲ့အတွက်နောက်မှလည်းဂျာနဲ့ပဲဆက်ပြီးအလုပ်အကိုင်အသက်မွေးဖို့ရည်ရွယ်ထားတယ်လို့ဒီဇိုင်နာမေဆတီလတ်ကပြောပါတယ်။ Star Wars ရုပ်ရှင်ဇက်ကားတွေက Darth Vader ဇက်ကောင်ပုံစံ Stormtroopers ပုံစံနဲ့ Time ပုံမြင်နေတဲ့က Hanuman နဲ့သူ့ရဲ့ပြိုင်ဘက်လူဆိုးဇက်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါ။သူမျက်နှာဖုံးတစ်ခုကို Time Bank ငွေ180အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမေလလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ
်။အဲဒီသမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရေငုပ်တဲ့မျက်မှန်တွေကိုမျက်နှာဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းစီးမျက်နှာဖုံးတွေရှားပါနေချိန်မှာအကုန်ကြတက်တာတဲ့ရင်ငုံမျက်နှာဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးမျက်နှာဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါချက်နီးပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရင်ငုံမျက်နှာဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျသိမ့်တာဖြစ်ပါတယ်လူရေ10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းစည်းမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါဒီအတွက်တီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး2200ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်းတထောင်ကျော်ထုတ်လုပ်ပေးမယ်လို့အဖွဲ့ကောင်းဆောင်ကပြောပါတယ
်ဂျပန်နိုင်ငံကတီထွင်ဖန်တီးသူလူပညာရှင်တယောက်ကတော့ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ဂျပန်ခောက်ဆွဲပြုတ်ပုံစံလှုပ်ထားတဲ့နှာခေါင်းစည်းတစ်ခုကိုတီထွင်လိုက်ပါတယ်အစပိုင်းတုန်းကတော့တာကာဟီရိုရှိဘာတာဟာဒီရမျက်ခောက်ဆွဲပြုတ်နှာခေါင်းစည်းကိုမြန်မာမှာအခိုးမရိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်။ဒါကြောင့်အခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်တလိုမျိုးဖြစ်တဲ့ခောက်ဆွဲပြုတ်နှာခေါင်းစည်းကိုတီထွင်လိုက်တာပါ။တကယ့်ဂျပန်ရာမန်ခောက်ဆွဲပြုတ်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီးထားပြီးအားလုံးကိုရှင်းနေပြလုပ်ထားပါတယ်။ဒါပြင်ခောက်ဆွဲပကံလုံးကိုဂွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိပါတာကပြောပါတယ်။ဒီမဲ့သူ့နှာခေါင်းစည်းကိုလူတွေကြည့်ပြီးအနှဲငယ်ပြုံးသွားတယ်ဆိုရင်တော့သူတီထွင်ရချို့နှက်ပါတယ်လို့ရှိပါတာကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကသံသဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်သံသဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်ဆရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါသူ့ဖောက်တယ်ရရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်ဒွေးစားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွားအလာကန့်သတ်မှုတွေကိုရှော့ချပြီးဆိုင်တွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါ
။ကိုဗစ်ကကြောင့်လိုအပ်တဲ့နှာခေါင်းစည်းဖက်ရှင်တွေပါ။ဘလို့အစင်ဘလို့ဒီဇိုင်းမဲ့တုံနှာခေါင်းစည်းတော့တက်ထားကြဖို့လိုပါတယ်နော်ဒီလိုမျိုးကုဆက်ကပေးကြီးစတာနဲ့စီးပွားရေးဆုံးရှုံးမှုတွေလည်းတတိကြီးလိုက်လာခဲ့ရသလိုဒီအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးစိတ်ကူးသစ်တွေလည်းပေါ်လာခဲ့ပါတယ
်နယ်သာလန်နိုင်ငံမှာ20မြေဥရာတီရောက်ပြီဆိုရင်ဂျပ
ျွတ်လက်တန်းပွဲတော်ကျင်းပနေကြဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မတ်ပန်းဖြစ်တဲ့ကျွတ်လက်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖြည့်ဆည်းပစ်နေရပါတယ်။နေ့စဉ်ပန်းတွေတန်နဲ့ချီဖြည့်ဆည်းပစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးချုပ်လုပ်မှုရဲ့80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖျက်ဆီးပစ်နေရတာပါ။ပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖျက်ဆီးနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖျက်ဆီးရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းပြောဝင်ရကပြောပါရယ်။ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီသာမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါရဲ့ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ပါတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုဆွဲပြူပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်မော်စကိုမြို့ကရေဗက်ကာအရက်ဘားမှာရနိုင်တဲ့ဒီကောက်သေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါဆေးထိုးအပ်တစ်ချောင်းကအစိမ်းအောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်နောက်တစ်ချောင်းကတော့ဖြည့်ဆေးအနီအောင်ဖြစ်ပါတယ်ဒီကောက်သေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်ကိုရိုနာကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းလှချင်းတွေထဲမှာလက်သန့်ဆေးရည်တွေပိုးသက်ဆေးတွေလက်အိတ်တွေနှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်။ဗိုက်ဂရမ်မျိုးအခြေဆိုင်ပန်းလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်သန့်ဆေးရည်တွေပိုးသက်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါ။အမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါ။သူဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်။ Iran နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလှုပ်တာအလုံးကိုပိတ်ပင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လဲပတ်တာတွေကိုလည်းတားမြစ်ထားပြီးတော့ Iran တရုတ်တောင်ကိုရီးယားအီတလီဂျပန်ထိုင်းစင်ကာပူကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့အီရတ်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာအီရတ်နိုင်ငံနာဂျက်မြို့အခြေဆိုင်ကိမ့်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအသားဆင်ထားတဲ့ကိမ့်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်အလီမိုဟာမက်ပိုင်နဲ့ဒီကိမ့်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကတဲ့ကသူတို့ရဲ့ကိမ့်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါကိမ့်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းစည်းအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသက်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါ။အီရတ်နိုင်ငံမှာအသွားအလာကန့်သက်ထားတာတွေကိုဧပြီလ21ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူ့ဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုတ်လုထားတဲ့ကိမ့်မုတ်လေးတွေရောင်းအားတက်လာပါတယ်။ဝင်းနေပေါ်ကျင်းပသူတွေဆိုရင်လဲခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပါ။
2020ခုနှစ်ရဲ့ COVID-19 ကပ်ဘေးဆိုးကြီးကလူတွေရဲ့နေစဉ်ရှင်သန်နေထိုင်ပုံကိုရောဘလို့ပြောင်းလဲပြီးလဲကြည့်ရအောင်ပါအဝေးကပဲအော်ဟစ်နှုတ်ဆက်ရတဲ့မွေးနေ့ပွဲလိုလက်ဟာပြင်စာတင်ကန်းလိုဖန်လောင်းရင်စားတောက်ဆိုင်လိုထူးထူးခြားခြားအနေထားတွေကအားလုံးအတွက်မထူးဆန်းတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ
်နေကပြည်တော်ဆီလူဝီဆီယနာတီနဲ့ဘက်တန်ဟူးချ်မျိုးကထူးခြားတဲ့မွေးနေ့ပွဲတစ်ခုအကြောင်းပြပြပါမယ်အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးနာမတင်းစီရဲ့မွေးနေ့ပွဲကိုသူရဲ့မိသားစုတွေကအိရှိကိုကားရင်းနဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါ။သူကတော့အိရှိမှာထိုင်နေပြီးသူရဲ့မြေမာလေးဖြစ်သူကဒီလိုကားရင်းနဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကျမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားတဲ့အချိန်မှာအခုလိုကားရင်းနဲ့ခက်ခွာခွာအဝေးကနေမွေးနေ့ပွဲလုပ်ပေးခဲ့ကြတာပါ။
အိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွာခွာရှိစေဖို့မြေပြင်ပေါ်မှာ4000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်
ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလှုံ့ဆော်နေတာပါဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူးအိန္ဒိယနိုင်ငံကဂျမ္မုနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနေ့ကလည်းဒီဒေသနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုတ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရဘူးပါတယ်ခင်ဗျာ
ကိုဗစ် -19 ကယောဂါကာလအတွင်းလူတွေခက်ခွာသွားနေပြီးစားတောက်ဆိုင်မှာညစာထိုင်စားနိုင်ဖို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနှစ်ယောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖန်တီးလိုက်ပါတယ်အပြင်ဘက်မြေကမ်းဘေးမှာစတိုင်ကျကျညစာထိုင်စားလို့ရအောင်တည်ထွင်ထားတာလည်းဖြစ်ပါတယ်စပွဲချိုးတွေကလက်အိတ်တွေမျက်နှာဖုံးကာရံတွေကိုဝစ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗိုလ်ပြားရှိကြီးတွေကိုတုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါအီဒန်စားတောက်ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးသဘောမျိုးစမ်းကြည့်နိုင်ပါတယ်တိကျဖန်လုပ်အိမ်လုပ်ငန်းလိုနာမည်ပေးချပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန့်ရှိရေးဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသင်ယူနေကြပါတယ်လို့ဒီစားတောက်ဆိုင်ကိုဦးဆောင်သူတူကပြောပါတယ်နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးလူတွေကိုခက်ခွာခွာနေခိုင်းတဲ့စည်းကမ်းအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင
်ကိုရိုနာကာယောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါနိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိမ်နီးချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဒေါ့ဖ်ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့2 in 1ဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လျက်ရန်တွေတက်ဆင်ထားသလိုပရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေထားထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြဈေးကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျသင့်တယ်လို့ Gomez ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတည်ဆုံသွားတဲ့သူကနေယောဂကူးစက်နှုန်းကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ်
မှာတော့တို့သမီးတယောက်ဟာကိုရိုနာဗိုင်းရပ်စ်ဆေးတွေ့ရှိခဲ့ပေမဲ့လို့ PPE သူ့ရဲ့အကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။ဒီနေ့ကနိုင်ငံအနောက်ပိုင်းရက်ဂျစ်စတန်ပြည်နယ်ကတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့တို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူအနည်းငယ်နဲ့ပဲမင်္ဂလာပွဲကိုအကျဉ်းချုပ်ချင်းပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးဆက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးရဲ့ညီမဖြစ်သူလည်းပိုးကူးဆက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆေးရုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါ။ဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်။ဒိမတ်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ Christmas ဘိုးဘိုးကြီး Santa Claus အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမတ်နိုင်ငံမြောက်ပိုင်းအယ်ဘော့တလိပ်ဆိုင်ရုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ဒါပေမဲ့လည်းကတ်ယောဂါကြောင့်စန်တာဘိုဘိုကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါ။တလိပ်ဆိုင်ရုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန်တာဘိုဘိုကိုနှုတ်ဆက်ကြရမှာပါခင်ဗျာ။
ကိုဗစ်တဲ့ကို Christmas ဘိုးဘို Santa Claus လဲမလွတ်မြောက်နိုင်တဲ့ပုံမှာနော်။ဘာပဲဖြစ်ဖြစ်လူသားတွေရဲ့ခံနိုင်ရည်စွမ်းနဲ့ဒီဖြစ်ရဆိုကြီးကမကြခင်လွတ်မြောက်နိုင်တော့မှာပါ။ဒီကြားထဲမှာတော့သတိထားတဲ့ဆန်နမူနာကောင်းတဲ့ Christmas ဘိုးဘို့လိုတခုရေးတာဝန်ယူမှုတွေနဲ့နှစ်သက်ရဲ့နေ့သက်တွေကိုမျှော်လင့်ချက်အပြင်နဲ့ကြော်ဖြတ်ရအောင်ပါလို့ကျွန်မအေးသနာကျော်ကိုငိမ့်ညက်နဲ့မက်ခင်ချီထွေးတို့ကဆုတောင်းပေးကြပါတယ်။ပျော်ရွှင်စရာ Christmas အခါတည်းများနဲ့မင်္ဂလာနှစ်သက်ဖြစ်ပါစေရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်ဒီနေ့2020ခုနှစ်အတွင်းကမ္ဘာ့တရံဖန်ဆီးထင်းထင်းခံရတဲ့အမျိုးသမီးသတင်းတာဥယီဟာအရင်နှစ်ခါထက်35ရာခိုင်နှုန်းတိုးလာတယ်လို့နှင်းစီမထားသတင်းတောက်များအဖွဲ့ ISF ကပြောပါတယ်သတင်းမီဒီယာအလို့ဟာအနေများတဲ့အလုပ်တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတော့ကမ္ဘာ့တဝန်သတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တိုက်ခိုက်ခံရမှုတွေမတရားဖမ်းဆီးထိန်းသိမ်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေချင်းချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းဖန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင် There's a path we must choose sometimes Gotta stand up and fight sometimes ဒီနှစ်2020ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအထက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရင်ကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါရယ
်ဒီနှစ်ကဟိုပါပေါ့ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ရွေးကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်တို့ဒီနိုင်ငံမှာပြည်ပခါပြီးပေါ့နော်အဓိကဒီစိုက်ပွဲတွေပို့ပြီးဟိုဒီ2020ကပုံများတယ်ပေါ့နော်အဓိကတော့ဒီပခါပေါ့နော်ဒီပခါတက်မှာရှိရယ်ရှမ်းမြောက်တက်မှာရှိရယ်ပေါ့အဲ့ဒီပုံကူကြရဲမှာရေနောက်တင်သမားရဲ့တင်ရပိုင်းကိုတင်လက်လက်ခွင့်အောင်တင်သမားရဲ့လုံခြုံရေးပါပို့ပြီးတော့ပို့ပြီးဖြိခိုက်လာတယ်ပေါ့နော်အဲ့အဖြစ်တမျိုးဖြစ်တဲ့အဲ့တော့စူးသွားရအောင်လုံခြုံရေးအရာကိုပို့ပြီးဖြိခိုက်တဲ့အဖြစ်တမျိုးတင်သမားအနေနဲ့ပေါ့နော်ပြန်တက်ချင်ပါတော့
မြမအပါဝင်ကဘာတရမ်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့တင်သမားတွေယာနဲ့ချီရှိနေစေဖြစ်ပြီးသတင်းမီဒီယာအလို့ဟာအနေရများတဲ့အလို့တခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့တင်သမားအရေးအတွက်ဟာဒီနှစ်2020ခုနှစ်အတွင်းနှစ်ဆကျိုးလာတယ်လို့သတင်းတောင်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါရယ်အလားတူနေစည်းမထားသတင်းတောက်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစဉ်ကစားမှာလည်းဒီနှစ်အတွင်းကမ္ဘာ့တဝန်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်တွေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေတယ်လို့ဖော်ပြထားပါရယ်ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တိုက်ခိုက်ခံရတာတွေကိုကြုံရတဲ့အထက်မှာအမျိုးသမီးသတင်းသမားတွေလည်းပါပါရယ်ဒီနှစ်အတွင်းအမျိုးသမီးသတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအချက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမသိန်းကအခုလိုပြောပြပါတယ်။
မယ်စာပိုင်းကာလာလောက်မှာလည်းဟိုအမျိုးသမီးသတင်းသမားနဲ့တူပေါ့နော်။ BGI ခင်းသိမ်းမှုခံရတယ်ခံရတော့အပြင်နောက်ထပ်ဒီအကြမ်းမှုတွေပို့ပြီးတော့ထောက်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာပြန်တောက်ရရတဲ့သတင်းသမားတွေအဲဒီမှာအမျိုးသမီးတွေလည်းပါပါတယ်အဲ့ဒါမျိုးကိုလူမျိုးတွေမှာအဲအကြမ်းမှုကြီးစားရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့ရေရင်းကမ်းမ်းတာဆဲဆိုတာတွေခံမျိုးတွေဒီသတင်းတော့တွေတမန်များမျိုးချောင်းနဲ့ကန်တာမျိုးတွေနောက်တော့ဥပမာတရားရုံးထုတ်တဲ့အခါတွေမှာသတင်းသမားတွေချိန်ထောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလုံဆောင်လာတဲ့အမြင်ကတော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာညားလာတဲ့အမြင်ကအဲ့ဒါကြီးကိုပေါ့ပမာကံကံတော့အတင်းဆက်လက်ရည်ကျွန်တော်ပြင်သမားတွေအတွက်ပုံပြီးဆက်ခေါ်မြင့်ကြီးလာတယ်ပုံပြီးထိန်းချောက်ခံမြင့်ကြီးလာတယ်ပြင်သမားရဲ့လုံခြုံရေးကပုံပြီးတော့ပေါ့နော်ထိခိုက်လာတယ်မတော်အနာဘောင်ပေဒီမှာသွားပြီးပတင်းရောက်ရတဲ့အခါမှာအိမ်မှာရေစခန်းလုပ်နေရမိမဆိုရင်ပတင်းတော့ရတဲ့အခါမှာဒီအတွေ့အကြုံနေသေးတယ်မိနေသေးတယ်အမေသမီးပတင်းတော့ပြီးဆိုရင်သူရဲ့ပေါ့နော်စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးပေါ့ရေပိုင်းဆိုင်ရာမိအများကြီးမှာမောင်းလိုက်တာမျိုးထားမို့ဒီများကြီးမှာအချက်တကွဖြစ်အောင်ဆက်ရစီအောင်ပုံပေါ်မျိုးနဲ့ပြောတူအမျိုးမျိုးကိုပြင်ပြရတဲ့အမျိုးသမီးပတင်းသမားရှိတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အယက်သားဆွေရလက်ထက်မှာ သတင်းလွှတ်လပ်ခွင့်မျှော်မှန်းသလောက်မတူးတက်ခဲ့တဲ့အပြင်အာဏာပိုင်ဖွဲ့စည်းတွေကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်စီချင်းတွေအေးအေးယူခံရတဲ့အခြေအနေတွေပိုပြီးတော့များလာတယ်လို့သတင်းလွှတ်လပ်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်မြန်မာနိုင်ငံလိုသတင်းလွှတ်လပ်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပြိပက္ခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတာကိုသတင်းလွှတ်လပ်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စိန်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာသိန်းကပြောပါတယ်
။ဒီလိုလက်ခွန်းနဲ့ပတ်သက်နေချင်တယ်ကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်။အဲ့ဒီချိန်ကစပြီးတော့ကျွန်တော်ကတင်ဆက်တူ information မှာတင်သမားတွေကဥပမာဥပဒေအရပေးထားတဲ့တင်အခွင့်အရေးမျိုးကိုပို့ပြီးရှင်းရှင်းသွားအရင်ကရနေရမယ်။အရင်က 20% 30% မှာမရှိတဲ့အခြေအနေမျိုးမျိုးပြီးတော့ပို့ပြီးစာရှင်းသွားတယ်။တင်ကိုအချိန်နဲ့တင်ကိုမှတ်မှန်ကန်တဲ့အချက်အလက်တွေဟိုရရှိပြီးတော့အခက်ကြီးပြဖြစ်သွားတယ်။နောက်တစ်ခုကရေကောက်ပေါ်ရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာအခြေရဌာနတွေမှာပေါ့နော်သက်ဆိုင်ရာအခြေရဌာနတွေပြန်ပြီးဒီကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်ပထမဆက်လက်တွေဒီသမားတွေပုံမှန်ပြန်ရမထားဘူးကိုအဲ့ဒါလေးကိုဒီအိုက်တာဝန်ကိုပြတ်ပတ်ခဲ့ရအောင်ကျွန်တော်တို့တွေ့ရတယ
် COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအခြေအတဲတွေနိုင်ငံတော်ကကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအခြေအတဲကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်ရှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသားထိခိုက်ခံစားရတယ်လို့မဝေမသိန်းကပြောပါတယ်
အမျိုးသမီးတွေတမားတွေမှာပို့ပြီးတော့အခက်ကျဖြစ်တယ်ဆိုတာအလုပ်ထုတ်ခံရတယ်ရှော့ခံရတယ်လာတာရှော့ခံရတယ်အလုပ်ရမှာခံရတယ်အဲ့လိုကိစ္စတွေမှာဒီအမျိုးသမီးတွေတမားတွေကိုမျိုးပါတယ်အမျိုးသမီးတွေပို့ပြီးထိခိုက်ခံစားရတယ်အလုပ်လက်မဲ့ဖြစ်ရတယ်ဒါမှမဟုတ်အလုပ်လာတာရှော့ခံရတယ်နောက်တော့ကျမတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတွေတမားတွေကပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာထိခိုက်ခံစားမှုပို့ပြီးကြုံတွေ့နေရတယ်တွင်တမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီထဲမှာဒီအမျိုးသမီးတွေကတော့အဲ့ဒီကတမ်းမီသားတောင်းကိုယ့်ရဲ့ကလေးကြောင်နေမှာပို့ပြီးတော့ဒီကာလမှာခက်ခဲနေနေတိုင်းတွေပို့ပြီးကျင့်ကြည့်လာရတယ်။ဒီမှာဒီအလုံးရှော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတာတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအရှော့ခံရတာလို့အဲ့လိုမျိုးမှာပို့ပြီးတော့ဦးစားပေးလျှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးဒီမှာပြန်ကြနေရတာပေါ့နော်ကြာပြီးနေတယ်ဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပို့ပြီးကျန်ကြရတယ်။အပြီးလို့ပြောလို့ဒီမှာတွေ့ရတယ်ဒီပြည်ထောင်စုနဲ့နားဖြစ်ပြီးအဲ့ဒီမှာရှိတဲ့အမျိုးသမီးတွေကဆိတ်ဆောက်ခံရတယ်။ဟိုတိတ်ပြီးတော့မကြခင်လည်းတဲ့နှစ်ငါသုံးလလောက်ကလည်းဒီရှမ်းမြောက်ဘက်မှာရှိတဲ့အမျိုးသမီးတွေတောင်ကိုဗစ်ပတ်နေတဲ့ပတ်သက်ပြီးတော့ဆက်ဆိုင်ရတယ်ပေါ့နော်။ဆာနာပိုင်းဖွဲ့စည်းပြီးသွားပြီးတော့တွေ့နေတဲ့အခါမှာချင်းချောက်ပြီးပြောဆိုရမယ်ရှိတယ်ပေါ့။အဲ့လိုမျိုးဟာရတယ်ဒါအခုထိကြုံနေရတော့မယ်။မြန်မာပြည်ကတမားရေဆိုရင်ပို့ပြီးတော့ဒီ community တွေကဖြစ်ပြီးဒီအဖွဲ့ကြီးတွေမှာဖြစ်ပြီးဒီတယောက်တည်းပြင်သွားကြည့်မယ်ဟိုပို့ပြီးချင်းထောက်တာမျိုးပို့ပြီးတော့သူကလူချင်းပြချင်းမှာပြောဆိုတာမျိုးဆိုရင်ဒီမှာရှက်သွားအောင်ဆိုရင်ဟာမျိုးတွေလည်းလောက်လာတာမျိုးဒီကိုဒီနေ့ပိုင်းမှာတွေ့နေတာပေါ့နော်ဟုတ်ကဲ့
ဒီလိုသတင်းသမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေသတင်းရယူခွင့်ကန့်သတ်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
။နောက်ဆိုရတဲ့မှာတော့ဟိုကကျွန်တော်တို့ဒီမီဒီယာလောကအတွက်မျှော်လင့်တာတော့ကျွန်တော်တို့သတင်းသမားတွေရပိုင်ခြင်းရှိတဲ့သတင်းရယူပိုင်ခြင်းပေါ့နော်။သတင်းရယူပိုင်ခြင်းတွေကိုကျွန်တော်တို့ကောက်ထည့်ထော်ပေးဖို့ပေါ့နော်။အခုလက်ရှိသတင်းမီဒီယာဥပဒေကတော့သတင်းသမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မပြေစုံဘူး။သတင်းသမားတွေရပိုင်ခြင်းကိုကျွန်တော်တို့အထူးဝါဟောထော်ပေးကြည့်ကြမယ်။နောက်တော့သတင်းသမားတွေကဒီသတင်းတွေကြည့်လို့အများပြည်သူကိုတန်ကြားရတာဖြစ်တဲ့အများပြည်သူကိုအထင်ကြီးတဲ့ပြည်ကြီးရဖြစ်တဲ့အတွက်အဲ့ရဲ့သဘောတဘာဝကိုပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုအထင်ကြီးတဲ့ပြည်ဖြေကြားနိုင်တဲ့ဒီလိုတူပေါ့နော်။ဆက်လက်မျိုးစုံကိုအကောင့်ထူထော်ပေးကြည့်မယ်။နောက်တော့သက်ဆိုင်ရာပေါ်ရေးချုပ်ကွင်းတွေမောက်အစိုးရအစ်မပေးရင်လည်းအဲ့ဒီကတကယ်ပြောရေးဆိုခွင့်ရှိတဲ့သူတွေအဖက်လက်နဲ့တကွာပြောနိုင်ဆိုနိုင်တဲ့သူတွေအဲ့ဒီကအမြဲတမ်းဖုံးကန်ပြီးတော့အဲ့ဒီငင်းဖြစ်သွားမှုတွေကိုအချိန်နဲ့တူမှုပေါ့နော်အရေးပေါ်အချိန်မှာကျွန်တော်ချက်ချင်းဖြစ်သွားနိုင်တဲ့အချိန်မျိုးတွေကိုပေါင်းထည့်ဖော်ပြနိုင်တဲ့ဒီအစိုးရတက်ကိုကျွန်တော်တို့ညွှန်နေပါတယ်အဲ့ဒါမှလည်းဒီပြည်သမားတွေရဲ့အရေးယူပုံစံအရင်းလွတ်လပ်ခွင့်တွေအပြေဝပေးမှာပဲကျွန်တော်တို့မှတ်မယ်ဒီလိုကိုရှိရလဲပို့ပြီးတူတက်လာမှာပေါ့နော်ဆိုတော့ဒီပြည်သမားတွေရဲ့အပိုင်းကနေပြင်သမားတွေခွင့်ပြင်သမားတွေလုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြေအဝမပေးနိုင်တဲ့နဲ့ကျွန်တော်ကဒီဒီမိုကရေစီရှင်းတာမဟုတ်ဒီဒီမိုကရေစီအကောင်မှုဆိုတာမဖြစ်နိုင်ပါဘူး။အဲဒါကျွန်တော်ကတော့အောက်အစိုးရတက်ကိုကျွန်တော်တို့ပြည်သမားတွေအတွက် တဲ့တင်လက်တော့တင်ရပိုင်ခွင့်လေးကိုအပြေဝပေးပြီးပြင်ချင်တယ်။ဒီတော့တင်သမားရဲ့လုံခြုံမှုပေါ့နော်အပြေဝအကာအကွယ်ပေးပြင်ချင်ပါတယ်ရှင်
။နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအားကောင်းမှုကိုတိုင်းကြတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘယ်လောက်ရှိသလဲဆိုတာကိုကြည့်ပြီးတော့သုံးသပ်လေ့ရှိကြပါရစေ။ဒီမိုကရေစီအသွင်ကူးပြားရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအားကောင်းလာအောင်ဒီကျွတ်လိုအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ပြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလွတ်လပ်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်။ဒါမှသာပြည်သူ့ရဲ့အမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင်အထည်ဖော်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာခင်ဗျထွေးပါရှင်။
သူဒါဆောင်လင်အမေရိကန်တခွင်အစီအစဉ်မှာရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုဗစ်ကာကွယ်ဆေးထိုးခဲ့တာ။နောက်ဒီကယ်လီဖိုးနီးယားပြည်နယ်ဆေးရုံတွေမှာလူနာနဲ့ဆေးရုံအရေးအတွက်မမျှမတဖြစ်လာမယ့်အရေး၊ကျန်းမာရေးဝန်ထမ်းတွေရဲ့ဆွေးနွေးမှုတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ဟာတနင်္လာနေ့ကကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။ကာကွယ်ဆေးပေးခြင်းနဲ့ဆိုရာအမေရိကန်ပြည်သူတွေလက်ခံလာဖို့အတွက်လည်းသူကာကွယ်ဆေးထိုးတာကိုရုတ်တံကနေတိုက်ရိုက်ထုတ်လွှင့်ပြခဲ့ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမကြာခင်သမ္မတဖြစ်လာရမယ့် Mr. Biden Delaware ပြည်နယ် New York မြို့ကဆေးရုံမှာထိုးခဲ့တာပါ။
What I want to say is we owe these folks an awful lot.The scientists and the people who put this together.
သိပ္ပံပညာရှင်တွေ၊ကာကွယ်ဆေးပေါ်ပေါအောင်ဝိုင်းဝန်းကြိုးပမ်းကြသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊လူနာတွေကိုပြုစုကူတာပေးကြသူတွေ၊သူတို့အားလုံးအပေါ်ကျေးဇူးတွေရှိပါတယ်။ဖြစ်နိုင်မယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဘလောက်အလုပ်များကြတယ်ဆိုတာကိုမြင်စေချင်ပါတယ်။တကယ်ကိုလည်းကျေးဇူးတင်ပါတယ်
။လက်ရှိဒုသမ္မတ Mike Pence, အလုပ်တော်ဦးထာ Nancy Pelosi နဲ့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell အပါအဝင် American ခေါင်းဆောင်တို့ချို့လဲပြီးခဲ့တဲ့သတင်းပတ်ထဲမှာကာကွယ်ဆေးထိုးခဲ့ကြတာပါပြီးခဲ့တဲ့အောက်တိုဘာလကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့သမ္မတ Donald Trump ကတော့သူကာကွယ်ဆေးထိုးမဲ့အကြောင်းပြောလာတာမရှိသေးပါဘူး Mr. Biden ကသမ္မတ Donald Trump အစိုးရအဖွဲ့ရဲ့ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရွက်ခဲ့မှုတွေအပေါ်လဲချီးကျူးပြောဆိုပါတယ
် I also think thatIt's worth saying that this is great hope.
Operation War Speed COVID ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်လည်းအစိုးရကိုကျေးဇူးတင်ပါတယ်။အခုလိုမျှော်လင့်ထားတဲ့အတိုင်းကာကွယ်ဆေးပေါ်လာတာကလည်းဝမ်းသာစရာပါ။ကာကွယ်ဆေးတွေလူတိုင်းထိုးလို့ရတဲ့အခါကာကွယ်ဆေးထိုးကြဖို့နှိုးဆော်တဲ့အနေနဲ့လည်းအခုလိုကာကွယ်ဆေးအထိုးခံတာပါ။ဒုတိယအကြိမ်ဆေးထပ်ထိုးဖို့အတွက်လည်းစောင့်နေပါမယ်။ဂျေးလည်းဒီကနေ့အစောပိုင်းတုန်းကကာကွယ်ဆေးထိုးခဲ့ပါပြီ။
အမေရိကန်ပြည်ထောင်စုမှာအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးမိုဒါနာကိုလည်းစတင်ဖြန့်ဖြူးပေးနေပါပြီ။နိုင်ငံတော်ကဆေးရုံဆေးခန်းတွေကိုဖြန့်ဖြူးပေးဖို့ဆေးထုတ်လုပ်တဲ့နေရာကနေကာကွယ်ဆေးတွေကိုတင်းတင်းကြပ်ကြပ်အစောပိုင်းကစလို့ပို့ဆောင်ဖြန့်ချီပေးနေတာပါ။မိုဒါနာကထုတ်တဲ့ကာကွယ်ဆေးဟာ Pfizer ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးလောက်အေးဒက်ပေးဖို့မလိုတာကြောင့်လဲဆေးပြန့်ဖြူးရမှာပိုးပြီးတော့လွယ်ကူလိမ့်မယ်ဆိုပြီးပြောပါရယ်။မိုဒါနာရဲ့ကိုဗစ်ကာကွယ်ဆေးကိုတော့အမေရိကန်စားစံနဲ့ဆေးဝါးစီမံကိုယ်ကဲဌာန FDA ကပြီးခဲ့တဲ့တောက်ကြနေ့ကပဲအရေးပေါ်အသုံးပြုခွင့်အတည်ပြုခဲ့ပေးတာပါဒါပေမဲ့လည်းကယောဂါကာလဖြစ်တဲ့ဆိုတာကိုတော့မမေ့ဘူးရွေးကောက်ခံသမ္မတကပြောပါတယ
် You know this is just the beginning It's one thing to get the vaccine out and now Moderna is going to be
အားလုံးသတိပြုဖို့ကအခုအစပဲရှိပါသေးတယ်မိုဒါနာဟာဆိုရင်အခုတနိုင်ငံလုံးမှာဖြန့်ချီနေပေမဲ့အားလုံးစီရောက်ဖို့အချိန်ယူရပါမယ်တစ်ချိန်တည်းမှာပဲထပ်ပြောချင်တာကကျွမ်းကျင်သူတွေရဲ့အကြံပြုချက်တွေကိုနားထောင်ဖို့ပါခရစ်စမတ်နဲ့နှစ်သစ်ကူအားလည်ရက်တွေမှာနှာခေါင်းစည်းတွေတက်ကြဖို့နဲ့ social distancing တွေကိုလည်းလိုက်နာကြဖို့ဒေါက်တာဖောက်ချီကပြောထားပါတယ်ခရီးသွားစရာမလိုဘူးဆိုရင်လည်းမသွားကြပါနဲ့အခြေအနေတွေကစိုးရိမ်နေရုံဖြစ်တာမို့စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့အလွန်အရေးကြီးပါတယ
် American CDC အကြံပေးကော်မတီကလည်း Pfizer နဲ့ BioNTech ကုမ္ပဏီကထုတ်တဲ့ COVID ကာကွယ်ဆေးဟာ COVID ဖြစ်ခဲ့သူတွေထိုးရင်လည်းအကျိုးအာနိသင်ရှိပြီးတော့ဘေးရွက်ဆိုးကျိုးမရှိဘူးလို့ဆိုပါတယ်ဒါပေမဲ့လည်း COVID ပိုးရှိခဲ့သူတွေအနေနဲ့ဒီဆေးထိုးမယ်ဆိုရင်တော့3လလောက်စောင့်ဆိုင်းပြီးမှထိုးဖို့လည်းအကြံပြုထားပါတယ်ခင်ဗျာ လွန်ခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သိန်းလောက်ရှိလာပြီးတစ်လအတွင်းဆေးရုံမှာတင်ကူးသပေးရမယ့်သူ3သိန်းလောက်ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကဒီသတင်းပတ်အတွင်းပြောကြားထားပါတယ်။အုပ်ချုပ်ရေးမှူးကိုယ်တိုင်လည်း2လအတွင်း2ချိန်မြောက်ကွာရန်တင်းဝင်ခဲ့ပါသေးတယ်။ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေရဲ့ယောဂကုသပေးမှုဆိုင်ရာခံမှန်းချက်တွေကိုလည်းသူ့အနေနဲ့သိရှိထားတာကြောင့်လာမယ့်သတင်းပတ်အတွက်လည်းအိမ်မှာပဲနေကြမယ့်အမိန့်ကိုဆက်သတန်းတိုးဖို့များတယ်ဆိုပြီးတော့ပြောထားတာပါနှစ်ကုံကနီးအားလည်းရဲ့ရာသီဖြစ်တာကြောင့်တချို့တွေလည်းခီးသွားကြသလိုတချို့လည်းမိသားစုနဲ့စုံဖို့ခီးထွက်မဲ့သူတွေရှိနေပါတယ် Holy Cross ဆေးရုံကသူနာပြု Jenny Carillo ကအခုလိုပြောပါတယ်
We are concerned that if people are gathering, that maybe we will see.
လူစုရာတွေပါတီတွေလောက်တာတွေဟာစိုးရိမ်စရာပါ။ဒီလိုဆိုရင်ယောဂကုသခံရသူတွေများလာတာကိုတွေ့ရမှာပါ။အဲ့ဒီလိုကုသခံရသူတွေများလာပြီဆိုရင်နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါဆေးရုံမှာလည်းလူနာတွေပိုများလာမှာပါ။
နွေမာလာကုမှာဂျေဇူတော်နေ့အတွက်လူသားနဲ့ချီခီးသွားကြသလိုခရစ်စမတ်နဲ့နှစ်သက်ကူအတွက်လည်းခီးသွားကြမှာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒီအခြေအနေပေါ်စိုးရိမ်နေကြတာပါကယ်လီဖိုးနီးယားမှာကိုဗစ်ရောဂါဖြစ်ပွားသူနှစ်သန်းနီးပါးရှိလာနေပြီဖြစ်ပြီးဒါဟာပြည်နယ်တွေထဲမှာအများဆုံးအခြေအနေဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုစိုးရိမ်ကြောက်ရွံ့စရာမြင်ကွင်းကိုမတွေ့ဘူးတဲ့သူတွေအတွက်တော့ယောဂါကာကွယ်ဖို့လည်းအလေးထားကြမဟုတ်ဘူးလို့ထင်မှတ်နေကြတာပါ
It's frustrating when you're in it for let's say your 12 hour day and then you
see you ma တရက်ကို12နာရီလောက်အလုပ်လုပ်ကြရပြီးအိမ်ပြန်တဲ့အခါစီကံမလိုက်နာပဲအပြင်လမ်းပေါ်မှာလူတွေကိုတွေ့ရပါလိမ့်မယ်ကိုတွေ့မကြုံကြတော့သူတို့နဲ့မဆိုင်ဘူးဆိုပြီးမယုံကြည်ကြတဲ့အဖြစ်မျိုးအပေါ်စိတ်ပြက်မိပါတယ်ခက်ခက်ခဲခဲအသက်ရှူနေရရုန်းကန်နေရတဲ့လူတွေနဲ့မျိုးလုံးချင်းဆိုင်မိရင်အလွန်စိတ်မကောင်းဖြစ်ရပါတယ်သူတို့ဟာမိသားစုနဲ့အတူရှိနေချင်းကြတာပ
ါအမေရိကန်ပြည်ထောင်စုမှာဆောင်းဥရသည်ရောက်တိုင်းရာသီတုပ်ကွေးဖြစ်လျက်ရှိပြီးတော့အဲ့ဒီအချိန်မှာနေထိုင်မကောင်းမှဖြစ်အောင်ကာကွယ်ဆေးထိုးလို့ရှိပါတယ်ဒီတုပ်ကွေးကြောင့်လူသေဆုံးတာတွေရှိခဲ့ပေမဲ့အခုလိုကတ်ယောဂါကြောင့်သေဆုံးတာတော့မမှီရဘူးဒါကြောင့်နိုင်ငံတော်မှာရှိတဲ့ဆေးရုံတွေမှာလူနာအများပြားတက်ရောက်ကုသမှုခံယူနေကြတာပါမစ်ရှင်ဆေးရုံကအရေးပေါ်ကုသမှုဆိုင်ရာဆရာဝန်ဒေါက်တာဂျင်ခင်းနေက
We don't typically see this many patients having to be hospitalized.
လူယောဂါကြောင့်လူအများကြီးဆေးရုံမှာကုသပေးနေတာမျိုးအရင်ကမရှိခဲ့ပါဘူး။အရေးပေါ်ကုသမှုပေးဖို့လိုအပ်သူတွေအများကြီးတစ်ချိန်ထဲမှာကုသမှုပေးဖို့မရှိခဲ့သလိုအသက်ရှူဆက်ကူရသူတွေလည်းအများကြီးကုလို့မရှိခဲ့ဘူးတာကြောင့်ဒါဟာရာသီတုပ်ကွေးထက်အများကြီးဆိုးပါတယ်လို့သူကပြောပါတယ်။ကယ်လီဖိုးနီးယားမှာနွေရာသီတုန်းကလည်းယောဂါကုသမှုတွေများခဲ့ပြီးတော့အခုလည်းနောက်တစ်ချိန်ကုသမှုတွေထပ်တိုးနေတာပါ။ကိုဗစ်ကာကွယ်ဆေးပေါ်လာနေပြီဖြစ်ပေမဲ့ဒီဆေးလူတိုင်းအသုံးပြုနိုင်ဖို့တော့လနဲ့ချီကြအောင်ပါပါ။သူနာပြု Jenny Carillo ကအခုလိုပြောပါတယ
်။ We're managing okay now but I don't know how much more we can continue to care for.
အခုထိတော့အဆင်ပြေနေပါသေးတယ်။ဒါပေမဲ့နောက်ထပ်ဘယ်လောက်တောင့်ခံနိုင်မလဲဆိုတာမသိသလိုကိုဗစ်ကြောင့်မဟုတ်တဲ့တခြားနေထိုင်မကောင်းဖြစ်တဲ့သူတွေကိုဘယ်လောက်ထိကုသပေးနိုင်မလဲဆိုတာလည်းမသိပါဘူး။
ဆေးရုံတွေမှာကိုဗစ်လူနာတွေအပြင်ရင်မတော်တဆဖြစ်မှုတွေနှလုံးရောဂါလေဖြတ်တာတုပ်ကွေးဖြစ်တဲ့လူနာတွေလည်းများလာကြောင်းဝန်ထမ်းအားမမျှမဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်ထံခံရတဲ့2020အတွင်းမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဆင်ရထူးခြားတဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးဂျပန်အနုဝါဘူမိသိပ္ပံနဲ့ဤပညာဌာနဂျမ်စတက်ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပ
ါသိပ္ပံနဲ့ဤပညာတို့ဒီကိစ္စကိုရှင်းလဲဆိုတော့ဒီမဆာဘွေးလုံးနဲ့တက်နေတဲ့ဒီအတွက်ကတော့အွန်လိုင်းပေါ်နဲ့ပို့စားမှုတွေရှိတယ်လုံးလဲလုံးနေကြတယ်နောက်သူပြည်ထနာအပိုင်းမှာလည်းဒီကမ္ဘာလုံးမှာကျွန်တော်တို့ဂျပန်နိုင်ငံမှာတခြားနိုင်ငံတွေမှာပုံရရလို့သူပြည်ထနာလုပ်ငန်းတွေနှေးသွားတာမှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာမြန်မာနိုင်ငံအတက်ကလည်းသူကြကြပေါ့နော်စူးစားပြီးတော့လုံနိုင်တဲ့အပိုင်းလေးတွေတွေ့လာဥပမာအနေနဲ့ပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံရဲ့ရာဇဝင်အရှိဆုံးပေါ့နော်သူကလုပ်ခဲ့တဲ့ Central Research for Tibetan Center ဆိုတဲ့ Research Organization CRO မှာအခုတော့ DRI လို့ခေါ်တာ Department of Research and Innovation မှာဆိုရင်အပတ်စဉ်2ပတ်လောက်ကို online ကနေပြီးတော့သူတို့ seminar နဲ့စူးစားပြီးတော့လုပ်တဲ့အပိုင်းလေးတွေတွေ့လာ
ဆိုတော့မြန်မာနိုင်ငံမှာပစ္စည်းကရိယာရောဘာညာအကုန်လုံးကတိတ်ပြီးတော့မဆုံးဆုံးလည်းလည်းမပေးနိုင်ပါဘူးကျွန်တော်ဒီလိုနေမှာဘယ်လိုများထူးထူးခြားခြားတွေများတွေ့ရပါလဲဒီလိုအွန်လိုင်းနဲ့ပတ်သက်ပြီးတော့ဗောနော
်ဟုတ်ကဲ့ခင်ဗျာ facility အပိုင်းနဲ့သူတည်တနာဒီ background အပိုင်းတွေမှာအားနည်းတဲ့ဟာလေးတွေရှိရတဲ့ကြောင့်မျိုးအဲ့လိုအားနည်းတဲ့အပိုင်းကအခုလိုချိန်မှာလုံးလို့လည်းမရဘူးမြန်မာနိုင်ငံသူတည်တည်တွေအတွက်ဒီပတ်မှာလုပ်တဲ့ဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလုပ်တဲ့ seminar တွေကအခု online မှာအလကားကြီးပဲတက်လို့ရတဲ့အဆင်ဖြစ်လာတယ်ကျွန်တော်ကောင်းတာပေါ့နော်တော်တော်များများကြိုးစားနေတဲ့လူတွေ chance ကအများကြီးပေါ်လာလို့အဲ့ဒီမှာ live ပြီးတော့ကြိုးစားနေတဲ့လူများကြီးပြည်လာတာသူတည်တနာ project အနေနဲ့ပြောရရင်တော့ပေါ့နော်ဒီ covid မစခင်ကလေးမှာပဲဒီဘာနိုင်ငံကနေပြီးတော့ဒီပြည်သူ့နိုင်ငံရဲ့အထူးပြင်ပေးတဲ့ဒီဘောဘီယံကြီးကာဝေးနဲ့ပတ်သက်တဲ့ JICA ရဲ့နောက်ပြီးတော့ဒီဘာနိုင်ငံပညာရေးဝန်ထမ်းတွေရဲ့ပေါင်းပူးပြီးတဲ့ဆက်ဆက်ပြီးတဲ့ဒီသူတည်တဲ့ project ငားနဲ့တော့ဟိုလာငါးသန်းလောက်ပြီးပါအဲ့ဒီမှာမြန်မာနိုင်ငံကတတိယမြောက်ရတဲ့အပြင်ကိုရတဲ့ခေါင်းစဉ်ကလည်းမြန်မာနိုင်ငံရဲ့ငလျင်သူတည်တဲ့နာနဲ့ပတ်သက်ပြီးတော့ပထမဆုံးအချိန်ကိုပြောရမှာပေါ့ဒါဆိုအဲ့လိုမြန်မာနိုင်ငံရဲ့ငလျင်သူတည်တဲ့နာလုပ်နေတဲ့ဘူမိကအဖွဲ့တွေရလိုက်တာပြီးတော့အဲ့ဒီကတူတာပေါ့လေပေါင်းပါတယ်ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဒီလိုရက်ဂျူနီယာညီငယ်တွေပဲစူးစမ်းပြီးတော့အခုရန်ကုန်တက်ဖို့အပြင်ကိုမိုးလေတာနဲ့ဆက်လာပြီးတော့ဦးစီးဌာနတွေနဲ့တွေ့တော့တဘောဘေးအနေကာဝေးရေးလူမှုနဲ့ဦးစီးဌာနတွေ့ပြီးတော့သူတို့က project ကိုအဖွဲ့အစည်းတွေစာအစီအစဉ်တွေစာနေတာဆို
တော့မြန်မာနိုင်ငံကလည်းတကယ်တမ်းဆိုလို့ရှိရင်ငငင်းအန်တီရဲ့အရန်ကြီးတဲ့နိုင်ငံပေါ့နော်ဆိုတော့ဒီလိုမျိုးမှာသူတို့ဂျပန်ကပေးတဲ့သုတေသနနဲ့အခုဘာများဒီ2020ထဲမှာလုံနိုင်ပါပြီလဲ
ကျွန်တော်စေတဲ့မှာကတော့သူတို့လုံလက်စဥပဒေကိုပဲဆက်ပြီးလုံနိုင်တယ်လို့ထင်ပါတယ်။အဲ့ဒီဘက်မှာလည်းခွင့်ဆင်းပြီးလုပ်တဲ့ဥပဒေကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့ပြဿနာမျိုးငကူကတောက်ထားတဲ့ data နောက်ပြီးတော့ကျွန်တော်တို့ဒီ seismometer ဆိုတဲ့ဒီဟိုဟာတွေမှာမြေမှာပြုတ်ထားပြီးတော့နေ့စဉ်အချိန်နဲ့နှိုင်းယူတိုင်းကန်နေတဲ့ data တွေကကျွန်တော်တို့အမေရိကန်နိုင်ငံကိုလံဘီယာ University နောက်ပြီးတော့ဒီမိုးလေတာနဲ့ဇလာဗီလာဦးစီးဌာနရဲ့ရန်ကုန်တက္ကသိုလ်ရဲ့ငလျင်ကော်မတီတွေမှာ data အချိန်နဲ့မျှဝေနေတဲ့အစားရှိရတော့အဲ့ဒီဘက်ကိုသူတို့ဒီ data analysis လုပ်ပြီးတော့မှလေ့လာနေတဲ့အပိုင်းလေးစောင့်ကြည့်တဲ့အပိုင်းတွေတော့ဆက်ပြီးလုပ်နေပါတ
ယ်။မြန်မာနိုင်ငံမှာဒီနိုင်ငံရချားနေပြီးတော့လာပြီးတော့အခုအထောက်ပံ့နေတဲ့သုတေသနလုပ်တာတွေများတယ်ပေါ့နော်။ဆိုတော့တိကျလေးတွေခွဲပြောပြပေးပါ။ဥပမာဆိုအခုဆိုရင်ဘူမိတိုက်ပံနဲ့ပတ်သက်ပြီးတော့ပေါ့နော်ထူးထူးခြားခြားများဘာများလုပ်နိုင်လဲအရင်ဆုံးပြောပြပေးပါ
။ဟုတ်ကဲ့ဘူမိတိုက်ပံမှာအခုခုနပြောသွားတဲ့ငလျင်သဘောပြင်းနဲ့ပတ်သက်တာတခုရယ်။ဒုတိယကကျွန်တော်ကိုယ်တိုင်နဲ့ထဲထဲဝင်ပါဝင်နေတဲ့ဟာတော့ဒီဒီပြည်လည်းအပိုင်းပေါ့နော်အန္တရာယ်ဘူမိတိတ်ပါဆိုတဲ့အပိုင်းမှာကကျွန်တော်မြေပုံထုတ်တယ်ဘူမိမီတာရောဒီသုတေသနနဲ့ပတ်သက်ရောကပုံမှန်မှာလည်းမြေပုံထုတ်တာအဓိကဆိုရင်ပြည်လည်းအပိုင်းမှာအခုမြေပုံထုတ်ဖို့အပိုင်းကိုမြန်မာရေနံမြန်မာနိုင်ငံဘူမိရတတ္တိဆောက်ပုံလေးလာရဲ့အဖွဲ့တွေနောက်တက်ကတူတွေနဲ့ကျွန်တော်ဂျပန်နိုင်ငံကကျွန်တော်ရဲ့အေဂျင်စီပေါ့နော်အဲ့ဒီဂျမ်ဆက်အေဂျင်စီတွေပေါင်းပြီးတော့မှရှိနေတဲ့မြေပုံတွေကိုပထမဆက်ပြီးပုံပိုင်းပေါ့နော်စုရဲ့အပိုင်းလေးစာပြစ်ပါတယ်နောက်ပြီးတော့ကမ်းမြေရေနံသူ့ဖို့ရေးအပိုင်းနဲ့ပတ်သက်ပြီးတော့နည်းပညာနောက်ရတဲ့အပိုင်းတွေကိုကျွန်တော်ဂျန်ဂျေလာထဲမှာဂျပန်နိုင်ငံအစိုးရကနေပြီးတော့အထောက်ပံ့ပေးဖို့လည်းတော်တော်ကြီးရပြီးပါပြီဒါပေမဲ့ကိုရိုနာကြောင့်မဟုတ်ကျွန်တော်နောက်နေတဲ့အပိုင်းတွေရှိတယ်နောက်ထပ်ပေါ်တော့ကျွန်တော်ဒီကိုဗစ်ကာလထဲမှာထူးခြားတွေ့လာတဲ့အပိုင်းကမြန်မာနိုင်ငံရေချောင်းပညာသိပ္ပံတက်ကတူထူးခြားကြပေါ့နော်အခုလိုကိုဗစ်အခြေအနေမှာကိုယ်ကအကြောင်းသားတမကကအကြောင်းသားလေးကနေဦးစီးပြီးတော့တက်ကတူရဲ့ဌာနတွေကပေါ့ပါဝင်ပြီးတော့လုပ်တာကဒီတက်ကတူမှာဒီပညာရေးတွေသင်ကြားပေးနေတယ်ဒီပညာရေးတွေသင်ကြားလို့တက်ရင်ဘယ်လိုအလုပ်လုပ်ရပြီးဘယ်လိုကဘာအထူးချေဆနိုင်လဲဆိုတဲ့အပိုင်းတွေကိုသူတက်ဆန်ရတွေ့ကြုံရှိရပြီးတော့စုပြီးဒီ zoom ကနေပြီးတော့ရှင်းပြတဲ့အစီအစဉ်လေးကိုလည်းတွေ့ရတယ်အဲ
့ဒါရေချောင်းမှာ
ဒီကြောင့်ပါခင်ဗျာဒီကြောင့်ပညာသိပ္ပံဆိုအင်ဂျင်နီယာပါပါတယ်တော့ပြီးတော့ကံယူရန်တွေပတ်သက်ပြီးဖွဲ့စည်းပုံတွေဘေးရန်တွေပြည်စီအပိုင်းတွေလည်းပါတယ်လို့မျိုးဒီတမောရီပါရီနဲ့ဆိုင်တဲ့ပညာပေးလာတယ်ပေါ့
။ဒီပညာတက်ကတူမိထီလာမှာရှိပါတယ်။ဒီနီးပညာတက်ကတူကလည်းထူးထူးခြားခြားလေးများဘာအောင်မြင်လဲဒီနှစ်အတွက်ပြောပြပေးပါ
။ကျွန်တော်ကတော့အစပိုင်းလေးမှာနည်းနည်းပါလိုက်တာလေးတစ်ခုပါ။အဓိကပြောချင်တာကတော့တရင်းတွေမှာလည်းရန်ကိုပေါင်နေတာကတော့ဂျိုရုပါခင်ဗျာ။ဂျူရူကိုဒီဂျပန်နိုင်ငံဟိုကိုင်ဒိုမှာရှိတဲ့တက္ကသိုလ်ဒီတက္ကသိုလ်ကလည်းသူ့ရဲ့နည်းပညာကိုဒီအာဆီယံကနေတစ်ဆင့်ကမ္ဘာကိုဖြန့်ကျင်တယ်။ဒီဆက်သွယ်ဂျူရူဒေါ်လာတန်400 500တန်နဲ့ဆက်သွယ်ဂျူရူကြီးတွေမဟုတ်သေးနဲ့မိုက်ခရိုဆက်တလိုက်ဆိုတဲ့ဒီဒေါ်လာ400 500တန်တွေနဲ့ပုံကျနေတယ် resolution နောက်ဆုံးပေါ်နည်းပညာကိုသုံးလို့ရတယ်။ဒီတစ်ခုတက်တန်းပုံသွားရင်လည်းနောက်တစ်ခုကိုလည်းလည်းပူလဲလို့ရနိုင်တဲ့နည်းပညာပါ။ဆိုအဲ့ပညာနဲ့တက်လာတဲ့အပိုင်းကမိလာမရှိတဲ့နည်းပညာတက်ကလေချောင်းနဲ့ဆိုင်တဲ့တက်ကတူနဲ့ပူးတွဲပြီးတော့အဲလာမယ့်နှစ်ထဲမှာတင်ပြမယ်ဒီ
2022ခုနှစ် January လထဲမှာဒါမှမဟုတ် February လထဲမှာဒီဂျိုရုကိုလွှတ်တင်မယ်လို့ပြောပါတယ်ဒီနည်းပညာဆိုင်ရာဌာနပါမောက္ခချုပ်ကပြောပါတယ်အခုလာမယ့်2022ခုနှစ်အတွက်ကိုဘယ်လိုများမြင်ပါလဲဒီနိုင်ငံတကာကသိပ္ပံပညာရှင်တွေနဲ့လက်တွဲပြီးလုပ်နေတဲ့သူတယောက်အနေနဲ့
ဟုတ်ကဲ့ဒီပညာရေးဝန်ထမ်းအမဒီရပိုင်းတွေမှာအကြီးအကျယ်စူးစမ်းနေတဲ့အပိုင်းရှိပါတယ်ဒီမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းဆိုပြီး2021 February လကနေစမှာပါ7မြစ်စာစီမံကိန်းကြီးပေါ့နော် ဆိုတော့အဲ့စမန်ငင်းကြီးထဲမှာဆိုရင်အခုဒီကိုဗစ်ကာလကခံစားခဲ့ရတဲ့ဒုက္ခတွေကျော်နိုင်လို့ဆိုပြီးဒီ digital infrastructure လေးစားဖို့လေးနောက်ပြီး open university open university ဆိုမြန်မာနိုင်ငံမှာရှိနေတာကြာပါပါဘာလို့ဆိုတော့ television ကနေပြီးတော့ lecture တွေပေးမယ်ပြီးရင်ကိုရောက်နေတဲ့ data ကနေပြီးတော့ပဲဘွဲ့ကိုရအောင်စူးစမ်းပြီးနေတယ်ဆို open university လေးကြီးလည်းစတော့မယ်ပြီးတော့ national research council ဆိုတာဒါလည်းရှိနေတာကြာပါ council ကြီးတခု centralized ပေါ့နော် centralized ဆိုတဲ့ scholarship တွေပေးမယ်သူပြည်ထောင်နဲ့ research funding တွေပေးမယ်ဆိုတဲ့ system ကအရင်ကလိုပါနေဆိုအဲ့ဒါကြီးကလည်းစတင်လာတော့မယ်ဆိုတဲ့အပိုင်းကြီးတော်တော်များများပေါ့နော်ပြီးရင် data ဆိုင်ရာတွေမှာ research center တွေ research and innovation center တွေကိုတက္ကသိုလ်တစ်ခုပေါ့စီယုံတက္ကသိုလ်တစ်ခုကို center ပြုပြီးတော့ဖွင့်နေဆိုရင်အများကြီးပေါင်းမဲ့လမ်းကြောင်းတွေမြင်လာတယ်လို့ပြောချင
်တယ်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင
်လွတ်လပ်တဲ့ကမ္ဘာတစ်ခွင်အနေနဲ့ဒီကနေ့တရုတ်နိုင်ငံရဲ့ထိုးထွင်းဝင်ရောက်မှုကိုနားလည်နိုင်ဖို့အချိန်အတော်ကြာယူခဲ့ကြရတယ်လို့ဂျော်ဂျီယာဆက်မှုတက္ကသိုလ်မှပြောကြားတဲ့မိန့်ခွန်းမှာနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ပါတယ်တရုတ်နဲ့ကုန်သွယ်ကြမယ်ထိတွေ့ဆက်ဆံကြမယ်ဆိုရင် CCP တရုတ်ကွန်မြူနစ်ပါတီအနေနဲ့နောက်ဆုံးမှစီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုပိုက်ထွေးလာလိမ့်မယ်ကဘာတဝမ်းလွံ့မြောက်မှုကိုအန်ဒီရဲ့ပေးတာတွေရော့ပါသွားလိမ့်မယ်လို့အများစုကယူဆခဲ့ကြတာအချိန်အတော်ကြာခဲ့ပါပြီလို့ဝန်ကြီးဖွန်ပီယိုကအခုလိုရှင်းပြပါဗျ။
Instead the Chinese Communists used the wealth that was created by this to tighten their grip on power.
တရုတ်ကွန်မြူနစ်တွေဟာဒီလိုပြုပြင်ပြောင်းလဲရမယ့်အစားချမ်းသာကြွယ်ဝမှုကိုအသုံးချပြီးသူတို့အာဏာပိုခိုင်မြဲအောင်စုပ်ကိုင်ထားဖို့ဖန်တီးနေကြတာပါ။တရုတ်ပြည်သူတွေအပေါ်သူတို့ဩဇာပိုညောင်းဖို့အတွက်ကဘာမှာဘယ်တော့မှမတွေ့ဘူးတဲ့အစစ်မြစ်နီးပညာနဲ့ဖိနှိပ်တဲ့နိုင်ငံကိုတိဆောက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါအမေရိကန်ရဲ့နီးပညာတီထွင်မှုတွေကိုဘယ်တော့မှလိုက်လို့မမှီဘူးဆိုတာကိုတရုတ်ကွန်မြူနစ်ပါတီကကောင်းကောင်းသဘောပေါက်တယ်လို့ဝန်ကြီးဖွန်ပီယိုကပြောပါတယ်ဒါကြောင့်မို့ CCP တရုတ်ကွန်မြူနစ်ပါတီကရန်ပုံငွေတွေသုံးပြီးအဖို့တန်သူတေသနတွေကိုခိုးယူဖို့အထူးသဖြင့် American College ပရဝုန်တွေမှာလှုပ်ရှားနေတာဖြစ်တယ်လို့အခုလိုပြောပါတယ်
There are many American scholars often doing research funded
American အခွန်အမ်းတွေရဲ့ရန်ပုံငွေတွေနဲ့သုတေသနလုပ်နေတဲ့ American ပညာသင်တွေအများကြီးရှိပါတယ်သူတို့ CCP တရုတ် Communist Party ကနည်းပညာကျွမ်းကျင်သူစုဆောင်းတဲ့အစီအစဉ်အတွေ့တစ်ဖက်လက်သိမ်းသွင်းနေပါတယ်ပညာသင်တွေကို American မှာလောလောဆယ်လုပ်နေတဲ့သုတေသနလုပ်ငန်းတွေအတွေ့ဖြစ်စေတရုတ်ပြည်မှာပဲဖြစ်စေအစမတန်ငွေကြေးပေးပြီးတရုတ်စစ်ရေးစွမ်းရည်ခိုင်မာအောင်တည်ဆောက်ဖို့အဲ့ဒီပညာတတ်တွေဉာဏ်ရည်စွမ်းအားတွေကိုမကြာခဏအသုံးချနေတယ်လို့ပြောသွားတာပါ CCP ရဲ့ဆွဲဆောင်သိမ်းသွင်းတာကိုအခမ်းအနားဆုံးသူတချို့ကတော့ American တက္ကသိုလ် College တွေမှာရှိတဲ့ရိုးသားတဲ့တရုတ်နိုင်ငံသားပညာသင်တွေပဲဖြစ်ကြပါဗါး American တက္ကသိုလ်တွေမှာပညာသင်နေကြတဲ့တရုတ်ကျောင်းသားတချို့အနေနဲ့ CCP ရဲ့အငင်းပွားပွဲသို့မဟုတ်အထိမခံတဲ့ကိစ္စရပ်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးကြမယ်ဆိုရင်တရုတ်ပြည်မှာရှိတဲ့သူတို့မိသားစုတွေကိုစစ်ဆေးမေးမြန်းတာတွေနဲ့ရင်ဆိုင်ရမှာကိုစိုးရိမ်နေကြပါတယ်။သူတေတီတွေအနေနဲ့မတမာမှုတွေနဲ့ခိုးယူတာတွေကိုအမြဲတမ်းထားပြီး CCP ရဲ့ရန်ပုံငွေတွေလက်မခံဘဲငင်းဆန်ကြဖို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ဗိုလ်ကျစိုးမိုးတဲ့ CCP ကွန်မြူနစ်အစိုးရအနေနဲ့သူတို့ရဲ့စစ်ရေးစွမ်းရည်မြင့်မားအောင်တည်ဆောက်ဖို့ကျွန်တော်တို့ရဲ့ပြည်သူတွေကိုဝါဒဖြန့်သိမ်းသွင်းတာကျွန်တော်တို့ရဲ့တက္ကသိုလ်ကောလိပ်တွေကိုငွေကြေးပံ့ပိုးပြီးသူတို့လှုပ်ရှားမှုတွေကိုအတုံးချတာတွေနဲ့ကျွန်တော်တို့ရဲ့တီထွင်မှုတွေခိုးယူတာတွေကိုလုတ်ခွင့်မပြုနိုင်ပါဘူးလို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ American တက္ကသိုလ်အုပ်ချုပ်ရေးမှုတွေအနေနဲ့ Confucius သိပ္ပံတွေကိုပိတ်ပစ်ပြီးအဲ့ဒီတက္ကသိုလ်တွေမှာ CCP ရဲ့ပံ့ပိုးမှုနဲ့အယောင်ဆောင်ကြောင်းတက်နေသူတွေကိုစစ်ဆေးမေးမြန်းပါလို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ American ကျောင်းသားတွေကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသူတို့အတွက်တင်မဟုတ်ဘဲတရုတ်ကျောင်းနေဘက်တွေအတွက်ပါတတိရှိရှိမမမမရက်တည်ကြဖို့လိုအပ်တယ်လို့လဲဆိုပါရယ်ဒါဟာကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးအတွက်အထောက်အကူဖြစ်စေပါရယ် CCP တရုတ်ကွန်မြူနစ်ပါတီဟာကျွန်တော်တို့ခေတ်ရဲ့ဗဟိုကျတဲ့ချိန်ချောက်မှုဖြစ်ပါရယ်ကျွန်တော်တို့တက္ကသိုလ်တွေအခြေခံတည်ထောင်ထားတဲ့လွတ်မြောက်မှုဆိုတဲ့ခေါင်းစည်းကိုဆက်လက်တည်ပို့ရင်းကျွန်တော်တို့ရဲ့တက္ကသိုလ်ကျောင်းနေကိုကာကွယ်ကြပါစို့လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
မင်္ဂလာပါရှင်ကျမဆုမြတ်ပါမှာ
အခုလိုနှစ်သစ်ကူးချိန်ဆောင်းတွင်းကာလမှာ VOA မိသားစုကတော်တာရှင်တို့အတွက်သချင်းလက်ဆောင်ပေးနေကြမို့ဒီနေ့မနေ့အတွက်မျှော်နေမယ့်ဆောင်းဆိုတဲ့သချင်းကိုလက်ဆောင်ပေးပါရရှင်အဆိုတော်လွှမ်းပိုင်ရောမင်းဦးနဲ့လစ်တချမ်းတို့တည်ဆိုထားကြတာဖြစ်ပါတယ်
ဆက်ပြီးတရင်ချင်းချက်ကိုတင်ပြပေးမှာပါ။ခုဆက်မြန်တဲ့ coronavirus ပိုးသစ်တစ်မျိုးတွေ့နေတဲ့ Britain နိုင်ငံကနေ American ပြည်တော်စုကိုလေချောင်းနဲ့လာမဲ့ခီးတဲ့တိုင်း COVID-19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြေညာပါတယ်။ Russia ဆော့ပေါ်ရှင်းရှင်းပွင်းပွင်းဝေဖန်သူ Alexei Navalny ရဲ့အဂရီတိုက်ဖြည့်ရေး foundation အတွက်ဆောင်ရွက်နေသူရှေ့နေ Lvov ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရပြီးအခုစစ်ဆေးမေးမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID ရောဂါဖြစ်ပွားသူ 32,000 ကျော်ရှိပြီးသေဆုံးသူကလည်း 2,552 ဦးရှိနေပါပြီ။ရင်းနှီးမြှုပ်နှံမှုဆိုင်ရာစားကြုံနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းရက်ပါ။
This program has come to you from the Voice of America, Washington.